ရုရှားသမ္မတဗလာဒီမီယာပူတင်ကိုစစ်ရာဇဝတ်မှုမြောက်တဲ့တရားစီရင်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောလိုက်ပြီးတရက်ကြာမှာပဲယူကရိန်းမှာအရက်သားတွေတပ်ပြတ်ခံရတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အင်္ဂါနေ့အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ခရစ်တိုရဲ့တင်ကြားချက်တွေအပါအဝင်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကလည်းမိန့်ခွန်းပြောမှာပါစကြသည်မီရက်တွေအတွင်ယူကရိန်းမြို့တော်ခီဖနာကဘူချာမြို့ကလေးမှာရုရှားတပ်ဖွဲ့တွေကျူးလွန်ခဲ့တာတွေကိုဆွေးနွေးခဲ့တဲ့အကြောင်းယူကရိန်းနိုင်ငံသားဝင်ကြီးဒမက်ထရိုကူလိုဗာကပြောပါတယ်ရုရှားဘက်ကတော့ဘူချမြို့အတွင်းအရက်သားတွေကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့စစ်ဆေးချက်တွေကိုညှင်းဆိုထားပြီးရုရှားနိုင်ငံသားရဲ့ဝင်ကြီးဆေးဂီလက်ဘရိုကရုရှားစန့်ကျင်ရေးကိုလှုံ့ဆော်မှုအဖြစ်တမင်ဇလန်းဆင်ထားတာလို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတပ်မတ်ကြီးကလည်းအင်္ဂါနေ့လုံခြုံရေးကောင်စီအစည်းအဝေးမှာဖြည့်ရမန်းအထောက်အထားတွေတင်ပြမယ်လို့ပြောပါတယ်။ယူကရိန်းရဲ့တောင်းဆိုချက်အရရုရှားရဲ့ကျူးလွန်မှုတွေကိုထုတ်ဖော်ဖို့အထောက်အထားတွေစုဆောင်ပေးတဲ့နိုင်ငံဆောင်အစိုးရရှေ့နေအဖွဲ့တွေကိုထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောကြားခဲ့ပါတယ်ရှင်။